င်္ဂလာပါခင်ဗျာ2024ခုနှစ်ဩဂတ်လ15ရက်ဂျာတာပရင်းနေ့ညပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့အစည်းအဝေးကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ရေးစီသူကပါဒီနေ့ညပိုင်းအစည်းအဝေးမှာရခိုင်ပြည်နယ်တောင်ပိုင်းကျင်တလီမြို့ကိုAA သိမ့်ပိုက်လိုက်တဲ့အကြောင်းတင်ပြချက်စာတာတွေကိုထုတ်လွှင့်သွားမှာပါအခုတော့သတင်းတွေကိုတင်ပြပါမယ်ခင်ဗျာအာနာရှင်ဟောင်းအငိမ့်စားဗိုလ်ချုပ်မှုကြီးတန်းရွှေကပြည်တွင်းတည်ငြိမ်ရေးကိုထိမ့်သိမ့်နိုင်ဖို့တရုတ်နိုင်ငံကနေပံ့ပိုးကူညီမှုတွေမျှော်လင့်တယ်လို့တရုတ်တန်ယုံ WeChat စာမျက်နှာကဩဂတ်လ15ရက်နေ့ဒီကနေ့မှာထုတ်ပြန်ပါတယ်နိုင်ငံတော်ဝန်စီရေးရလက်လွတ်ခဲ့ရတဲ့မြို့နယ်တိုင်းစစ်ဌာနချုပ်တွေရှိလာချိန်မှာအာနာရှင်ဟောင်းဦးတန်းရွှေကအခုလိုအကူအညီတောင်းခဲ့တာပါမစ္စတာဝန်ကြီးကလည်းတပြည်လုံးအတိုင်းအတာရွေးကောက်ပွဲလွတ်နိုင်ရေးအပါအဝင်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထောက်ခံတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာရန်ကုန်တိုင်းဗဟန်းမြို့နယ်တက္ကသိုလ်ရိပ်သာလမ်းကအမွေဆိုင်အငင်းပွားမှုရှိနေတဲ့ဒေါက်ဆန်းစုကြည်ရဲ့ချမ်းမတ်54နဲ့နေအိမ်ကိုဩဂတ်လ15ရက်နေ့ဒီကနေ့မှာလေလံကျန်းကစားကျပ်ငွေဘီလီယံ300နဲ့ဒုတိယအကြိမ်လေလံတင်ရောင်းချခဲ့ပေမဲ့လည်းလီလံပွဲမအောင်မြင်ပဲပြီးဆုံးခဲ့ပါတယ်ပြီးခဲ့တဲ့မတ်လ20ရက်နေ့ကပြုလုပ်ခဲ့တဲ့ပထမအကြိမ်လီလံပွဲမှာလည်းကျန်းကင်းစစ်ကိုကျပ်ငွေဘီလီယံ315သတ်မှတ်ခဲ့ပြီးမဲ့လီလံပွဲမအောင်မြင်ခဲ့ပါဘူးဒီနေ့လီလံပွဲနဲ့ပတ်သက်တဲ့အခြေအနေကိုဩဂတ်လ16ရက်နေ့မှာပြုလုပ်မဲ့ကမာရွတ်ခရိုင်တရားရုံးကျင်းမှာလီလံအရာရှိကအစီရင်ခံစာတင်ပြရမယ်လို့တရားရုံးနဲ့နှိစက်သူတွေကပြောပါတယ်ခင်ဗျာကချင်ပြည်နယ်ဖားကန့်မြို့နယ်လမောင်ကြီးရွာကစစ်ကောင်စီတပ်ဗျူဟာကုန်းစခန်းကိုဩဂတ်လ15ရက်နေ့မနက်ပိုင်းကကချင်လွတ်မြောက်ရေးတပ်မတော် KIA ကသိမ်းယူခဲ့တယ်လို့ KIA ကိုသတင်းနဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးက RFA ကိုပြောပါတယ်။အဲ့ဒီဗျူဟာကုန်းကဖားကန့်မြို့လုံခြုံရေးအတွက်အရေးပါတဲ့နေရာဖြစ်ပါတယ်။လက်ရှိမှာဖားကန့်မြို့အဝင်အထွက်လမ်းတွေကို KIA နဲ့ပူးပေါင်းတပ်တွေထိန်းချုပ်ထားတာဖြစ်ပြီးတော့ဖားကန့်မြို့ပေါ်မှာလည်းစစ်ကောင်စီတပ်စခန်း5ခုလောက်သာကျန်တော့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။လေပတ်ဗီဇာ PV လို့ခေါ်တဲ့ Passport for Business ပြပထွက်ပြီးအလုပ်လုပ်သူတွေကိုစီစစ်တားမြင်နေပြီးအလုပ်သမားတွေအနေနဲ့ပြပအလုပ်ကံအလုပ်သမားတက်တည်ကံကပ်ပြလုပ်ကြဖို့စစ်ကောင်စီရဲ့အလုပ်သမားဝန်ကြီးဌာနက August 14ရက်နေ့မနေ့ကထုတ်ပြန်ပါတယ်အလုပ်သမားတက်တည်ကံကပ်ပြ OWIC ကပ်ကိုနေပြီးတော့အလုပ်သမားရုံးချုပ်ကထိန်းချုပ်ထားပြီးကပ်ပြလုပ်ရမှာကန့်သတ်မှုအချို့ရှိနေတယ်လို့ရန်ကုန်မြို့ကပြပအလုပ်ကံ Agency တူက RFA ကိုပြောပါတယ်ဒါအပြင်စစ်မှုထမ်းဖို့အကြောင်းကြားစာရောက်တဲ့အခါပြပအလုပ်စာချုပ်ချုပ်ပြီးတာနဲ့ပြည်တွင်းကိုပြန်လာပြီးစစ်မှုထမ်းမယ်ဆိုတဲ့ဝန်ခံကတိတွေပေးနိုင်တဲ့သူမှရတာလို့သူကပြောပါတယ်ခင်ဗျာ ERI တိုင်းမြောင်းမြချင်းတောင်မှာလူရဲစေပေမဲ့ဆက်လက်ထိမ့်သိမ်းခံထားရတဲ့ Ranger တွေတက၄ဦးဟာဖေဖော်ဝါရီလနဲ့ဇွန်လအတွင်းတည်ဆုံသွားတယ်လို့မြောင်းမြချင်းတောင်မှာအကျဉ်းချခဲ့တဲ့နိုင်ငံရေးအကျဉ်းသားတွေက RFA ကိုပြောပါတယ်အကျဉ်းချခံရတဲ့ Ranger 100ကျော်ဟာ2024ခုနှစ်ဇန်နဝါရီလ၄ရက်ခန့်ကလူရဲစေခဲ့ပေမဲ့မြောင်းမြအချင်းထောင်ရဲ့အဆောင်၃အခန်း၆နဲ့အခန်း၄အခန်း၇မှာဆက်လက်ထိန်းသိမ်းခံရပြီးတဲ့နောက်တည်ဆုံးခဲ့တာပါ။ကျန်တဲ့လူရစီတဲ့ Ranger တွေလည်းအခုချိန်ထိအချင်းထောင်ထဲမှာပဲဆက်ပြီးထိန်းသိမ်းထားပါတယ်။သူတို့ဟာညှဉ်းပန်းနှိပ်စက်မှုခံရတာ၊ဆေးဝါးအလုံးလောက်ကုသခွင့်မရတာနဲ့အာဟာရချို့တက်မှုတွေကြောင့်ဖေဖော်ဝါရီလမှာ၂ဦးတည်ဆုံးခဲ့ပြီးဇွန်လတုန်းကလည်း၂ဦးတည်ဆုံးခဲ့တယ်လို့လုံခြုံရေးအမျိုးဖော်လို့တဲ့မြောင်းမြထောင်မှာအကျဉ်းချခဲ့တဲ့နိုင်ငံရေးအကျဉ်းသားတဦးက RFA ကိုပြောပါတယ်ခင်ဗျာ။သတင်းတွေကိုတင်ပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ် ARD တိုင်းနဲ့ထိစပ်နေတဲ့ရခိုင်ပြည်နယ်တောင်ပိုင်းဂွားမြို့နယ်ကကျင့်တလီမြို့ကိုအာရခတပ်တော် A ကမနေ့ကသိမ်းပိုက်ထိန်းချုပ်လိုက်တယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်တောင်ပိုင်းကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီး RFA သတင်းတောင်မတ်သက်စင်လိုင်းကတင်ပြပါလိမ့်မယ်ခင်ဗျာ
ရခိုင်ပြည်နယ်ဂွားမြို့နယ်ကျင့်တလီမြို့ပေါ်မှာရှိတဲ့စစ်ကောင်စီတပ်စခန်းနှစ်ခုနဲ့မြို့မှရဲစခန်းကိုဩဂုတ်လ12ရက်နေ့ကစလို့အာရခတပ်တော် A ကထိုးစစ်ဆင်တိုက်ခိုက်ပြီးတဲ့နောက်ဩဂုတ်လ14ရက်မနေ့ကပဲ AA ကသိမ်းပိုက်လိုက်တယ်လို့ဒေသခံတွေက RFA ကိုပြောပါတယ်။စစ်ကောင်စီတပ်ဟာကျင်းတလီမြို့ကိုကာကွယ်ဖို့အတွက်လေကြောင်းနဲ့စစ်ရည်ယူနေကနေအဓိကပစ်ကူပေးပြီးတော့ခုခံခဲ့ကြတယ်လို့ဆိုပါတယ်။မြို့ရင်းမှာလက်နက်ကြီးကြီးတွေကြောက်ပောက်ကွဲခဲ့တာကြောင့်စာတင်ကျောင်းတွေနဲ့နေအိမ်တွေပျက်စီးသွားတယ်လို့ကျင်းတလီမြို့မှာနေတဲ့ဒေသခံတယောက်က RFA ကိုပြောပါတယ်။
ဒီမှာတော့ဆော့ပြပြတော့တမျိုးလုံးဝင်လာတယ်ကျင်းပြီးမြို့လည်းအဝိုင်းကြီးပါတွေပေါ့အဲ့ဒါတွေပဲကြိုးပြီးတော့အခုဟိုပါပေါ့ရဲစခန်းတောင်ခေါ်တော့ပေါ့လေတောင်မောကြောင်းအဲ့ဒီပဲချနေပါအလုံး စတကစခါနှစ်ခုဆွဲရတယ်မှတ်တော့မှတစ်ခုမှတ်တယ်မှတစ်ခုပေါ့ဒါအေးရောင်းလိုက်တာဟိုလက်နေကြီးကြီးတွေမျိုးတွေကိုကြာတယ်အလုံး30လောက်ရှိပါပြီကျွန်တော်တို့နေတဲ့နေရာနာတွေအဲစားတင်ချောင်းရှိတွေအိုင်နာတွေမှာအဲလမ်းမှာပေါ်ကြီးကြာတချို့အဆောက်ပေါ်ကြီးကြာအဲလိုကြာနေခု
အဲ့
ဒါကနေလောလောဆယ်ပေးလို့ရအောင်ဆောင်းနေလို့ရဆောင်းနေရတယ်ထွက်လို့မရတဲ့လူကတော့အဲ့လိုအိမ်ထဲမှာပဲအခုလောလောအညီနေရတာ
ဂျင်နလီမျိုးမှာရက်ကွက်3ခုနဲ့အင်ဂျင်2000ဝန်းကျင်လူဦးရေ1000လောက်ရှိပြီးအများစုကတော့ ARE တိုင်းဘက်တွေနဲ့တန်တွဲမြို့နယ်တွေစတဲ့ဘေးလွတ်ရာကိုထွက်ပြေးနေကြတယ်လို့ဆိုပါတယ်ဒီနေ့မှာတော့ဂျင်နလီမျိုးကနေစုတ်ခွာသွားတဲ့တပ်သားတွေဂွားမျိုးကနေစစ်ကူလာတဲ့စစ်ကောင်စီတပ်သားတွေနဲ့အရခတ်တပ်တော် AA တို့ဂျင်နလီနဲ့ဂွားမျိုးချားမှာရှိတဲ့ကလပင်ရွာနာမှာတိုက်ပွဲပြင်းထန်နေတယ်လို့လုံချုံရဲ့အရာအမည်မဖော်လို့တဲ့ဒေသခံတယောက်က RFA ကိုပြောပါတယ
်။အခုမနေ့ပိုင်းကတော့ကျွန်တော်တို့ရနာမြိုင်လို့ခေါ်တယ်ပေါ့ကလပင်မှာဖြစ်နေတယ်လို့ကြားတယ်ဗျ။ကိန်းတလီရရေကျော်သွားပြီးတော့အဲ့ဒီကလပင်တကားမှာဖြစ်နေတယ်လို့ကျွန်တော်သတင်းကြားတယ်။ကွာဆယ်ပုံကြီးသွားတာပေါ့လေ။အခုကတော့ကျွန်တော်ထင်တာကကိန်းတလီဘက်ကဆုတ်သွားတာတွေရယ်။ကွာဘက်ကနေပြီးတော့ပြန်ပူးပေါင်းလာတာတွေရယ်နဲ့ကလပင်မှာဖြစ်နေတယ်လို့ထင်တယ်ဗျ။အဲ့တော့မောင်စီလေးဘက်မှာလည်းရေတန်းထဲကရှိနေတော့တော့တိုက်ပွဲဖြစ်နေတော့လို့လည်းသတင်းလာတယ်။
အရခတ်တော် AA ကတန်တွဲမြို့နယ်စစ်ကောင်စီတပ်စခန်းနှစ်ခုကိုသိမ်းပိုက်ပြီးနောက်တခုတည်းသာကျန်ရှိတော့တဲ့မောင်ရွှေလေးရေတပ်စခန်းကိုလည်းထိုးစစ်ဆင်တိုက်ခိုက်နေတာပါ။ရခိုင်ဝိုင်းနိုင်ငံရေးသမားပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကတော့ AA ဟာဂွားမြို့ကိုလည်းဆက်လက်ထိုးစစ်ဆင်တိုက်ခိုက်မယ့်အခြေအနေရှိနေတယ်လို့ပြောပါရယ်
။ဂွားမြို့လည်းသူတို့ဆက်တိုက်နေမလို့ထင်တယ်။သူတို့ကြိုးကြော်ထားတာကတော့ရခိုင်ပြည်သူ့လုံးမှာစစ်ကောင်စီကင်းစင်တဲ့နေမျိုးရှိသွားရမယ်ဆိုတော့သူတို့ဘက်ကအခြေအနေမှရှိကြည့်ပါလေအဲ့တိုင်းဆက်သွားလိမ့်မလို့ကျွန်တော်ထင်တယ်ဗ
ျရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့အရခတ်တော် AA တို့တိုက်ပွဲဖြစ်ပွားတာအချိန်9လနီးပါးရှိနေပြီးတော့ချင်းပြည်နယ်ပလဝမြို့နယ်အပါအဝင်ရခိုင်ပြည်နယ်အတွင်းကမြို့နယ်9မြို့နယ်နဲ့တောင်ပြိုလက်ဝဲမအီကန်းထောင်ကြီးနဲ့ကျင်းတလီစတဲ့မြို့နယ်ခွဲ4မြို့ကို AA ကသိမ်းပိုက်ထားပါဗျရခိုင်ပြည်နယ်မောင်တော်မြို့နယ်နဲ့တန်တွဲမြို့နယ်တွေမှာလည်းစစ်ကောင်စီတပ်စခန်းတစ်ခုစီသာကျန်ရှိတော့တာကြောင့်မကြမီအချိန်တွင်းမှာအရခတ်တတော် AA ကတိမ့်ပိုက်တော့မယ်အခြေအနေရှိနေတယ်လို့ရခိုင်စီရေးလိလာသူတွေကသုံးသပ်ကြပါတယ်ရှင
် RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်စကိုင်းတိုင်းတမှုမြို့နယ်ကအိန္ဒိယမြန်မာနယ်စပ်တစ်လျှောက်မှာပြီးခဲ့တဲ့2လအတွင်းမြေမြုံမိုင်းပောက်ကွဲမှုမကြာခဏဖြစ်လာပြီးအိန္ဒိယနိုင်ငံသားတအုပ်နဲ့မြန်မာစစ်ပေးဒုက္ခသည်4ဦးသေဆုံးခဲ့တယ်လို့ဒဏ်ရာသူ10ယောက်ထက်မနည်းရှိပါတယ်ဒီအကြောင်းကိုမတ်ထထအိန္ဒရာအောင်ကပြောပြပါလိမ့်မယ်ခင်ဗျာ
အနာသိမ့်ပြီးနောက်ပိုင်းအိန္ဒိယမြန်မာနယ်စပ်စကိုင်းတိုင်းတမူမြို့နဲ့မနစ်ပူပြည်နယ်မိုးရင်းမြို့ကြားနယ်စပ်အနီးမှာမြေမြုပ်မိုင်းပောက်ကွဲမှုမကြကနာဖြစ်လာပြီးသေဆုံးထိခိုက်မှုရှိလာတယ်လို့ဒေသခံတွေကပြောပါရယ်ဇွန်လနဲ့ဇူလိုင်လအတွင်းအိန္ဒိယနိုင်ငံသား၁ယောက်နဲ့မြန်မာစစ်ဘေးဒုက္ခသည်၄ယောက်သေဆုံးခဲ့ပြီး၁၀ယောက်ထပ်မံဒဏ်ရာရခဲ့တယ်လို့ဆိုပါရယ်ဇူလိုင်လ28ရက်နေ့ကမြန်မာဘက်မှရှိတဲ့နေအိမ်ကိုခဏပြန်သွားတဲ့စစ်ဘေးဒုက္ခသည်တွေမိုင်းနိုင်အမှတ်61နဲ့62ကြားမှာမြင့်မြုံမိုင်းနင်းမိပြီးလူငယ်အမျိုးသမီးတစ်ယောက်နဲ့အမျိုးသားတစ်ယောက်သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါရယ်။အိန္ဒိယမြန်မာနယ်စပ်တစ်လျှောက်လူသွားလမ်းတွေမှာမိုင်းတွေအများကြီးရှိတယ်လို့တမူးဒေသခံတစ်ယောက်က RFA ကိုပြောပါရယ
်။တို့များကိုထောင်လာတယ်။ဒါကြီးကနယ်စပ်တစ်လျှောက်ပေါ့နော်တစ်လျှောက်မှာလူသွားလမ်းရှိရင်လူဝင်နေတယ်ဆိုပြီးထောင်လာတယ်။စစ်ကောင်စီထောင်လာပါပဲ။ဒီကတည်းကနလားအသိမှဆိုရင်အဲ့ဒါကတို့မိုးရှာရင်းနဲ့ကြည့်ရပါတော့ပြီးတော့နေစားတော့အိမ်ရနေကတော့တောင်းရောက်ကြည့်ရတော့တို့အိမ်ရတဲ့နေမှာတော့တပုံလို့ပြီးစားရပါတော့အဲ့တော့မိုင်းကြောင်ပါပဲ
ဇူလိုင်လ25ရက်နေ့ကလည်းမြန်မာဘက်နေဆက်မှာမြေမြုံမိုင်းရောက်တန်ကူနာကလက်နက်ကင်အဖွဲ့ရဲ့အိန္ဒိယနိုင်ငံသားအရာရှိတယောက်တေဆုံးခဲ့ပြီးနှစ်ယောက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါရယ်ဇွန်လ16ရက်ကလည်းမိုးရီမြို့ဘက်ကနေတမူးဘက်ကိုနှွားချောင်းသွားတဲ့မြန်မာစစ်ဘေးဒုက္ခသည်တွေမြေမြုံမိုင်းနင်းမိပြီးအမျိုးသားနှစ်ယောက်တေဆုံးခဲ့တယ်လို့နှစ်ယောက်တန်ရာရခဲ့တယ်လို့ဆိုပါရယ်မြေမြုံမိုင်းကြောင့်မြန်မာနိုင်ငံသားတွေပို့ပြီးထိခိုက်ရတယ်လို့ကဘော်ချိုင်ဝမ်ဒေတာဗမာပြည်ဒုက္ခသည်များကော်မတီတာဝန်ရှိသူတယောက်က RFA ကိုပြောပါရယ
်ဒီကမှစပုံထားတဲ့လူတွေဗမာပြည်ကိုနေဆက်မှာအဝင်ဆက်ရှိတဲ့အတွက်အဲတော့နေဆက်မှာတော့မိုင်းထောင်လာတယ်ရှိတယ်ဘလို့ပဲပြည်ပြည်ထောင်တယ်သူတို့ထိတယ်မိုင်းပေါက်တယ်သူတို့တွေမကဘူးကျွန်တော်စစ်ပေးဆောင်ရတားတွေလည်းထိတယ်အခုဖြစ်နေတဲ့ဘုံဘော့ကွဲတဲ့ဟာတွေကနေဆက်လို့တာပြောတာဗမာပြည်ထဲမှာပေါက်တာတွေများတယ်ဒါကြောင့်မလို့ဗမာပြည်ထဲကလူပဲရှိတာများတယ
်မနစ်ပူပြည်နယ်ဝန်ကြီးချုပ်ဗီရန်စင်ကတော့နေဆက်ကမြေမြုံမိုင်းပေါက်ကွဲမှုတွေကိုစုံစမ်းစစ်ဆေးသွားမယ်လို့ပြောကြောင်းအိန္ဒိယအခြေစိုက် Hindustan Times သတင်းကဩဂုတ်လ3ရက်နေ့မှာဖော်ပြထားပါတယ်တမှုကာကွယ်ရေးတပ်ဖွဲ့တယင်းလေတာဝန်ရှိသူတယောက်ကတော့နေဆက်တွေမှာမြေမြုံမိုင်းထောင်တာမျိုးမရှိဘူးလို့ RFA ကိုပြောပါတယ်
ကျွန်တော်တို့အနေနဲ့ဆိုလို့ရှိရင်ကျွန်တော်တို့မိုင်းတုံးပြကျွန်တော်တို့မိုင်းတုံးနေဆိုကျွန်တော်တို့ဆွဲမိုင်းလောက်ပဲတုံး
မနီပူအစိုးရတာဝန်ရှိသူတွေဟာစစ်ကောင်စီနဲ့ပေါက်ပြီးမြေမြုံမိုင်းကိစ္စကိုစုံစမ်းစစ်ဆေးလာနိုင်တယ်လို့အိန္ဒိယမြန်မာလေတာစောင့်ကြည့်ရေးအဖွဲ့ India for Myanmar တီထောင်သူဆက်လိုက်တူခါက RFA ကိုပြောပါရယ
်မြန်မာနိုင်ငံဖက်ချန်ကိုတော့အိန္ဒိယတာဝန်ရှိတဲ့သူတွေကတော့ဝီပြီးတော့မှစစ်ဆေးပိုင်ခွင့်တော့မရှိတော့နေဆမရှိတဲ့မြန်မာနိုင်ငံဖက်ကစကစတာဝန်ရှိတဲ့သူတွေနဲ့လက်တွဲပြီးတော့မှစစ်ဆေးရတယ်လုပ်လို့ရမယ်နေဆဖက်ကမြန်မာပြည်ဖက်ကစကစနဲ့လက်တွဲလို့ဆောင်ဖို့ဖြစ်ပေါ်နေမှာ
ကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ UNICEF ရဲ့စည်ရင်းအရ2022ခုနှစ်ဇန်နဝါရီလကနေ2024ခုနှစ်မတ်လအထိမြေမြုံမိုင်းနဲ့စစ်ကြံလက်နက်ပစ္စည်းပောက်ကွဲမှု1214ကြိမ်ဖြစ်ခဲ့ပြီး422ယောက်သေဆုံးခဲ့သလို1643ယောက်ဒဏ်ရာရခဲ့ပါတယ်ရှင
်။ RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။စစ်ကောင်စီကတရက်လောကကြက်တထောင်ထတ်တိုးမြင့်တတ်မှတ်လိုက်ပေမဲ့အစမတန်မြင့်တက်နေတဲ့ကုန်စည်နှုန်းကိုမကာမိတာကြောင့်အခြေခံအလုပ်သမားတွေစားဝတ်နေရေးခက်ခဲကြက်တင်းနေစေဖြစ်ပါတယ်။မတ်တရီမင်းစင်ကတင်ပြပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာ1ဒေါ်လာကိုမြန်မာငွေ6000ကျော်ပေါက်ဈေးရှိနေချိန်မှာစစ်ကောင်စီထတ်တိုးပေးလိုက်တဲ့တရက်လောက်အားကအရာအခြေခံအလုပ်သမားတွေရဲ့တရက်ဝင်ငွေဟာ6800ကျပ်ရှိပြီးဒါဟာအမေရိကန်ဒေါ်လာဝင်ချင်ပဲရှိပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းတရက်ရိတ်မြင့်တက်လာတဲ့ကုန်ဈေးနှုန်းနဲ့ငွေကြေးဖောင်းပွားမှုကြောင့်လက်ရှိတရက်လောက်အားကကျပ်6800ဟာအခြေခံအလုပ်သမားတွေရင်ဆိုင်နေရတဲ့စားဝတ်နေရေးအကျပ်တဲကိုမဖြေရှင်းနိုင်ဘူးလို့အလုသမားတွေနဲ့အလုသမားအရေးလှုပ်ရှားသူတွေကပြောကြပါတယ်။လှိုင်းတရာဆက်မှုစုံမှာရှိတဲ့အထည်ချုပ်စက်ယုံတယုံကအလုသမားမက်ရွှေစင်ကသူ့ရဲ့တရက်လောအားကစံတပြီဘိုးတော်မရှိဘူးလို့ပြောပါတယ်
။သူတို့ပြည့်လာတာနဲ့ကိုယ်အဆောင်ကနဲ့ဘာမှမပြင်းအစင်မပြေဘူးတက်နေပြီခုနကဖြစ်နေတဲ့ခေတ်ကြီးမှာသူ့ရဲ့လာတာတုံးနေတဲ့နေဘာမှလုပ်လို့မရ
2018ခုနှစ်မေလမှာအလုသမားဝင်ကြီးဌာနကအနိုင်ဆုံးတရက်လောက်ခ4800ကျပ်သတ်မှတ်ထားရကနေ2023မှာထောက်ပံ့ကြေးကျပ်1000နဲ့အခုနှစ်မှာနောက်ထပ်ထောက်ပံ့ကြေး1000တိုးပေးလိုက်တာကြောင့်အလုသမားတွေရဲ့တရက်လောအားက6800ကျပ်ဖြစ်လာတာပါစစ်ကောင်စီဘက်ကထောက်ပံ့ကြေးကျပ်1000တိုးပေးလိုက်တာဟာကုန်စည်နှုန်းကိုပိုတက်စေပြီးတော့အခြေခံအလုသမားတွေပိုဒုက္ခရောက်ရတယ်လို့အလုသမားအရေးလှုပ်ရှားနေတဲ့သွေးစည်းညီညွတ်သောတမကမြအဖွဲ့ချုပ်မြန်မာ STUM တာဝန်ရှိသူဒေါ်မျိုးမျိုးအေးကပြောပါတယ်
အဲ့ဒီနေရာလေးနဲ့ဟိုဈေးအဝယ်ကတက်သွားတာလုံးဝကိုမထင်မှတ်ထားတဲ့အနေအထားပေါ့နော်ဟိုအသေးမွှားလေးကအစားအကုန်လုံးပြုံတိုးဝင်လာဒီချင်းသေးွေလိုခါမျိုးတော့မှာလေဝယ်လို့မရတဲ့အလောက်အချီဖြစ်သွားအစားကိုလည်းကမှကင်သာပြီးရောဝယ်နိုင်တဲ့သူကအဲ့လိုမျိုးပေါ့နော်ဝယ်ပြီးတော့လောင်ရမယ်ဆိုလို့ရှိရင်တော့ဒီနေ့လုံးမှဒီနေ့စားရတယ်အဲနောက်ကုန်မှဝယ်ရမယ်ဆိုရင်လူကန်းစားတက်တာတော့အရင်ဒုက္ခရောက်တာပေါ့
တရက်လောက်ကအမေရိကန်ဒေါ်လာလောက်ပဲရတာကြောင့်လာစဉ်အကျွေးယူပြီးတော့အသက်ဆက်နေရတဲ့အလုသမားတွေမနည်းဘူးလို့မြန်မာနိုင်ငံအလင်းသစ်အလုသမားတမကများအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌမက်တင်တင်ဝေကပြောပါတယ်
။ဒါရရှိနေတဲ့ဒီလောအားကနေညီများမှုမရှိပဲနဲ့ဒါကုန်စည်နှုန်းတွေက50လောက်ထိမြင့်တက်နေတာပေါ့နော်။နော်ဒါစားဝတ်နေရေးအတွက်လုံလောက်မှုမရှိရတဲ့အတွက်ဒါအလုသမားတွေကမိမိရဲ့နှီးဆက်ရနေရာတွေမှာငွေကြေးကိုအတိုးများများနဲ့ချီးငှားနေတဲ့လူတွေရှိရနေပြီးတော့ငွေကြေးကိုချီးပြီးရောမှသူတို့ရဲ့မိသားစုအတွက်ကိုဝမ်းရည်အတွက်အသက်မတည်ရုံစားတောက်ဖို့အတွက်ကိုအဘွားကိုရုံးကန်ပြီးရောအခက်ခဲများစွာကိုဒါရင်ဆိုင်နေရတာကြီးဒါတွေ့ရ
အထယ်ကျုပ်ဆက်ယုံတယုံမှာ၄နှစ်လောက်လုပ်ခဲ့တဲ့မန်းကူဝါကတော့သူ့မိသားစုအတွက်ဆက်ယုံကရတဲ့လစာနဲ့မလုံလောက်တာကြောင့်ဆက်ယုံကနေအလုပ်ထွက်ပြီးတော့အပြင်မှာရရအလုပ်လုပ်နေရပါတယ
်အထယ်ကျုပ်ဆက်ယုံမှာကိုရတရက်စာပတ်စံဒေါ်လာစာတော့မရှိဘူးလေအဲ့အထယ်ကျုပ်ဒါ၄နှစ်လုံးလုံးကလုပ်လာတာလစာကမတူဘူးဆက်တာလုပ်နေမှဆိုရင်ညဘူးနဲ့ဘဝပြည့်ဖို့ပဲရှိရ။အဲကြောင့်ဆိုမျိုးအပြင်မှာတပိုင်းတနိုင်အလုပ်ကလေးကိုပိုင်းအလုပ်ကြီးပေါ့နော်။အဲ့အလုပ်လေးကိုလုပ်နေတာ
။အာနာမသိရင်2020ပြည့်နှစ်ကအလုပ်သမားတယောက်ရဲ့အခြေခံလောက်ခလာစာဟာအမေရိကန်ဒေါ်လာ160လောက်ရှိခဲ့ပေမဲ့အခုလက်ရှိ2024ခုနှစ်ဩဂုတ်လမှာအခြေခံလောက်ခလာစာကအလုပ်သမားတဦးကိုဒေါ်လာ30ကျော်သာရှိတော့တာဖြစ်ပါတယ်ရှင်
။ RFA ရဲ့ညပိုင်းအစီအစဉ်လေးလည်းဒီမှာပဲရန်နာပြစေ။ကြည့်ရှုနားဆင်ကြသူအားလုံးကျမ်းမာရွှင်လန်းကြပါစေခင်ဗျာ Radio Free Asia